ယူကရိန်းနိုင်ငံအရှေ့ပိုင်းဘန်မုတ်မြို့ထိန်းချုပ်ရေးအတွက်ယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေအကြားအပြန်အလှန်ကြိုးစားနေကြရာဒီကနေ့တနင်္လာနေ့မှာလည်းတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။ရုရှားတပ်ဖွဲ့တွေရဲ့မြို့ကိုသိမ်းပိုက်ဖို့ကြိုးစားနေတာတွေကမိမိတို့တပ်ဖွဲ့တွေကအမြောက်တွေတင်းကားတွေနဲ့တခြားလက်နက်တွေသုံးပြီးတွန်းလှန်နေကြောင်းယူကရိန်းစစ်ဘက်ကပြောပါတယ်။ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကဒီရပိုင်းအတွင်းအကဲဖြတ်မှုအရဘန်မုတ်မြို့အရှေ့ဘက်ခြမ်းနေရာအများစုကိုရုရှားဝါဂနာကျေးဇာတပ်ဖွဲ့ကသိမ်းယူထားပြီးယူကရိန်းတပ်ဖွဲ့တွေကအနောက်ပိုင်းကိုထိန်းထားပါတယ်။ဝါဂနာတပ်ဖွဲ့တီထောင်သူယက်ဂျင်နီပရီကိုဟင်ကလည်းသူတို့တပ်ဖွဲ့တွေဟာဘာမုတ်မြို့လယ်ကိုနီးကပ်လာတာနဲ့အမျှတိုက်ပွဲတွေပြင်းထန်ပြီးပိုပြီးတော့ခက်ခက်ခဲခဲတိုက်နေရတယ်လို့မနေ့တနင်္ဂနွေနေ့ကပြောပါတယ်။ရုရှားတွေအနေနဲ့ကတော့ညှိမှန်းထားတဲ့အတိုင်းယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသကိုသိမ်းယူဖို့အတွက်အဓိကကျတဲ့အစိပ်ပိုင်းအနေနဲ့ဘာမုတ်မြို့ကိုသိမ်းယူရေးတိုက်ခိုက်နေပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇာလင်စကီကလည်းဘာမုတ်မြို့ရုရှားလက်ထက်မကျရောက်ရေးခုခံတိုက်ခိုက်ဖို့တန်ဋိဌာန်ချတာကြောင်းပြောပါတယ်။ဒါပေမဲ့လည်းဘာမုတ်မြို့ကိုရုရှားလက်ထက်ရောက်သွားရင်တောင်မှအခုဖြစ်နေတဲ့စစ်ပွဲအတွက်ကြီးမားတဲ့အပြောင်းလဲဖြစ်မှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့နေတိုမြောက်အတ္တန်ဒိတ်စာချုပ်အတွင်းရေးမှူးယန်စတော်ဒင်ဘတ်အပါအဝင်အနောက်မဟာမိတ်တွေကပြောပါတယ်။ဒီတော့အတွင်းမှာတရုတ်သမ္မတရှီကျင်းပင်ဟာရုရှားနိုင်ငံကိုဒီသတင်းပတ်အတွင်းသွားရောက်ပြီးရုရှားသမ္မတပူတင်နဲ့တွေ့ဆုံမယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ယူကရိန်းစစ်ပွဲအရေးနဲ့ပတ်သက်ပြီးကြားဝင်ပြီးငြိမ်းချမ်းရေးဆောင်ရွက်ပေးဖို့တရုတ်ဘက်ကကန့်လန့်နေချိန်မှာအခုလိုရှီကျင်းပင်ရဲ့ခီးစဉ်ပေါ်ထွက်လာတာဖြစ်ပါတယ်ခင်ဗျာ။